ကဲနောက်တစ်ချက်စိတ်တစားယုတ်အကြောင်းဆက်သိမယ်စိတ်တစားယုတ်ရဲ့တဘာဝကစိတ်တစားယုတ်တို့သည်ဘဝမှာဘယ်ချိန်ကစဖြစ်ခဲ့တာလဲလို့ပြန်ကြည့်ရင်သူကပဋိတန်ဒေနာပထမဘဝရဲ့ဥပက္ခဖြစ်တယ်သူရဲ့ဆက်ဖြစ်ဘဝပြောရင်ပဝတ္တိအခါမှာစိတ်တို့ရဲ့အားအရှိဆုံးအချိန်ဖြစ်တဲ့စိတ်ရဲ့ဥပတ်တိုင်းမှာသူဖြစ်တယ်အဲ့တော့စိတ်တစားယုတ်ကိုစိတ်ရဲ့အားရှိဆုံးဆိုတော့စိတ်တစားယုတ်ကိုဖြစ်စေတဲ့စိတ်တွေဒီဘယ်စိတ်တွေလဲပြန်စဉ်းစားရမယ်စိတ်တစားယုတ်ကိုဖြစ်စေတဲ့စိတ်တွေထဲမှာအရူပဝိဘက်လေးမပါရဘူးဟုတ်ပြီနော်ဒွေပင်စဝိညာဉ်တစ်ဆယ်မပါရဘူးနောက်တစ်ခုယဟန္တာရဲ့သုတိစိတ်မပါရဘူးအလုံးစုံသောပဋိသင်္ဍေစိတ်မပါရအလုံးစုံသောပဋိသင်္ဍေစိတ်မပါရတာတော့ရှင်းသွားပြီဒါကြောင့်ပဋိသင်္ဍေနောပထမဘုံရင်ဥပက္ကစဖြစ်ယဟန္တာရဲ့သုတိစိတ်မပါရဘူးလို့ပြောတဲ့အတွက်ယဟန္တာရဲ့သုတိစိတ်ကလွဲရင်ကျန်တဲ့ပုထုဇဉ်တွေရဲ့သုတိစိတ်သောတပန်တယောက်ရဲ့သုတိစိတ်တဂရဂံတယောက်ရဲ့သုတိစိတ်အနာဂံတယောက်ရဲ့သုတိစိတ်တွေကတော့စိတ်တစားယုတ်ကိုဖြစ်စေနိုင်တယ်ဆိုတဲ့ idea ကောင်းကောင်းဝင်ရမယ်။ဒါဆိုရင်ခွေးတကောင်တည်သွားရင်ကောခွေးတကောင်ရဲ့သုတိစိတ်ကစိတ်တစားယုတ်ဖြစ်အောင်မလားဖြစ်မှာပဲလူတယောက်ကရောပုထုဇဉ်လူတယောက်ဆိုရင်ရောပုထုဇဉ်နတ်တပါးရောပုထုဇဉ်ဗြဟ္မာရောဖြစ်အောင်မှာပဲပုထုဇဉ်ပြိတ္တာရောပြိတ္တာတို့ဘာပဲတည်းကအပြုပုထုဇဉ်ကြီးပဲလို့သိနေရမယ်ပြိတ္တာအရိယာမရှိဟုတ်တယ်လားငရဲသားမှာအရိယာမရှိပြိဿံအရိယာမရှိအပယ်လေးပုံသားမှာအရိယာမရှိလူဆိုရင်ပုထုဇဉ်ရှိတယ်လို့အရိယာရှိနိုင်တယ်သောတာပန်လည်းရှိနိုင်တယ်တဂရဂံနာဂံယဟန္တာယဟန္တာရဲ့သုတိစိတ်ကရောစိတ်တစားယုတ်မဖြစ်စေဒါဆိုလို့ရှိစိတ်တစားယုတ်ရဲ့ထုတ်ပုံကိုကျွန်တော်တို့လေ့လာတဲ့အခါမှာစိတ်တစားယုတ်တို့ဒီဘယ်အချိန်မှာဟလာဖြစ်အောင်မလဲဆိုတာကိုအရင်ဆုံးကြည့်မယ်စိတ်တစားယုတ်ချုပ်တာကိုကြည့်တဲ့နေရာမှာစိတ်တစားယုတ်တို့ဒီဘယ်အချိန်မှာနောက်ဆုံးဖြစ်တယ်လဲအဖြစ်မြင်မှာအချုပ်ကိုကြည့်လို့ရမှာပေါ့အဲ့တော့ဘယ်အချိန်မှာချုပ်နောက်ဆုံးဖြစ်အောင်မလဲဆိုရင်စိတ်တစားယုတ်ရဲ့တဘာဝကယဟန္တာရဲ့သုတိကလွဲကျန်တဲ့သုတိစိတ်ထိဖြစ်အောင်ပါဘောဘဝရဲ့နောက်ဆုံးသက်စိတ်ကသုတိစိတ်ကိုဒါဆိုရင်စိတ်ရဲ့တဘာဝကဘယ်အချိန်အားရှိဆုံးလဲဥပ္ပမအားရှိဆုံးဆိုတော့ဟဲ့ဒီစိတ်တစားယုတ်တို့ဒီယဟန္တာသုတိကလွဲကျန်တဲ့ပုဂ္ဂိုလ်တိုင်းရဲ့သုတိစိတ်ရဲ့ဥပ္ပမနောက်ဆုံးဘာဖြစ်ပြီလဲဖြစ်ပြီဟုတ်တယ်လားသုတိစိတ်ရဲ့ဥပ္ပံမှာနောက်ဆုံးဖြစ်ပါတယ်လို့ပြောထားတော့စိတ်တစားယုတ်ရဲ့တက်တန်းဘလောက်ရှိမလဲဝိညာဉ်ယုတ်ကလွဲရင်ဝိညာဉ်ယုတ်ကတော့စိတ်နဲ့စိတ်ကြောင့်စိတ်တစားအေကံမဟုတ်လားဒါဆိုရင်စိတ်နဲ့တက်တန်းတူတာပေါ့ကျမတို့တေကံဒီချိန်မှာခေါင်းငိမ့်ပြီးခေါင်းဆက်ကျိုးပြီးတည်သွားမယ်ဒါစိတ်တစားယုတ်ပဲသူကြတော့စိတ်တစားအေကံဆိုတဲ့အတွက်ကြောင့်ဘာဖြစ်မှာလဲသူကစိတ်နဲ့တက်တန်းတူတော့စိတ်တခဏတစ်ချက်ဥပ္ပတိပင်ဆိုပြီးခဏငယ်၃ချက်ဆိုပြတ်သွားမှာပဲတဘာဝဟုတ်တယ်เนาะဒါကြောင့်ဒီစိတ်တစားယုတ်ကိုဖယ်လိုက်ကျန်တဲ့စိတ်တစားယုတ်တွေရဲ့တက်တန်းဒီစိတ်တက်ခဏ18ချဲပြေးမှချုပ်မယ်ဆိုတော့ဣရိယာပုတ်၄ပါးတွေကိုလည်းဖြစ်စေတယ်ပြုံးရင်မှုကိုလည်းဖြစ်စေတယ်ငုံမှုညှိတွားမှုတွေကိုလည်းဖြစ်စေတယ်ဟုတ်တယ်လားဟုတ်ရဲ့လားဓမ္မမိတ်ဆွေများဟုတ်ပြီเนาะအဲ့တော့ဒီစိတ်တစားယုတ်တွေကကြတော့ဘယ်အချိန်မှနောက်ဆုံးဖြစ်ခဲ့မှာလဲဆိုရင်သုတိစိတ်ရဲ့ဥပ္ပံမှာဖြစ်တယ်ဆိုတော့စိတ်တက်ခဏ18ချဲကြာရင်သူချုပ်ရတော့မယ်ဆိုတော့သုတိစိတ်ရဲ့ဥပတ်တီဘင်းဆိုရင်ခဏငယ်၃ချက်ပြည့်သွားပြီဆိုတော့ခဏငယ်50တစ်ချက်ဆိုတဲ့အတွက်ကြောင့်သုတိနောက်လို့ပြောတဲ့အတွက်ကြောင့်သုတိနောက်ဆိုတဲ့စကားလုံးကသုတိစိတ်ရဲ့ဥပတ်တီဘင်းနောက်သုတိစိတ်ရဲ့စိတ်တက်ခဏတစ်ချက်နောက်လို့ပြောရမယ်ဒါဆိုရင်သုတိနောက်ကျမတို့ကသုတိစိတ်ကစိတ်တက်ခဏအပြင်တချက်ဆိုရင်စိတ်တက်ခဏနဲ့တွက်ကြမယ်ဆိုရင်သုတိနောက်စိတ်တက်ခဏ16ချက်ကြာရင်ချုပ်လိမ့်မယ်ဟုတ်ပြီနော်ဒါမှမဟုတ်ခဏငယ်နဲ့တွက်ကြမယ်ဆိုရင်ရုပ်တည်းရဲ့တက်တန်းကခဏငယ်50တချက်ရှိတယ်ဆိုတော့သုတိနောက်ဆိုတော့သုတိရဲ့အချိန်မှာခဏငယ်3ချက်ကုန်ခဲ့ပြီဆိုတော့51ထဲက3နှုတ်လိုက်သုတိနောက်ခဏငယ်48ချက်ကြာမှထုတ်ဤဒီ idea လေးကိုဒီတစ်ချက်နဲ့ဖန်ထောက်ထားလိုက်တာเนาะဒါကြောင့်စိတ်တစားယုတ်တို့သည်သုတိစိတ်ရဲ့ဥပ္ပတ္တိဖြစ်ခွင့်ရှိတယ်ဆိုတော့ idea တစ်ချက်မှတ်လိုက်ရင်ကျန်တာအကုန်လွယ်လွယ်လေးပဲ ไล่ไหนล่ะเอ๋ถ้าปีเกเรบักก็เลยเนเนပြောแกပြီးပြီเนาะအခုဒီဟာလေးပြန်ပြီးတော့အထူးပြုပြောတာကဲဒါဆိုရင်ပြဿနာမရှိဘူးအဲ့တော့ကျမတို့ကအတွေးတွေဝင်မသွားနဲ့သုတိနောက်မှာစေတခဏ16ချက်ခဏငယ်48ချက်ဆိုဟိုဘက်ဘဝကြီးကူးသွားပြီပေါ့လို့ဆိုရဲအတွေးတော့မဝင်နဲ့ဒါဘလောင်းမှာမကြာလိုက်ဘူးလက်ဖြစ်တွေ့တောင်မကြဘူးဟုတ်ပြီเนาะလက်ပြတဲ့တွက်မှာမျက်စိတမိတ်မျက်တောင်တစ်ချက်အခက်ကလေးမှသည်စိတ်ပေါင်းဂရေတသိန်းဖြစ်ပြီးချုပ်ပြီးဆိုတော့ဂရေတသိန်းနဲ့က16ပုံလို့ပါလို့ဆိုတာလေဘာမှနှိုင်းစလို့မှမရတော့တာနားလေပြီเนาะ